ကျောင်းကားစုကြီးကိုပြီးခဲ့တဲ့သတင်းပတ်တုန်းကဆွဲချက်တင်ထားတဲ့ရာဇသတိဥပဒေပုံမှန်905ခွေရဲ့ဥပဒေပုံမှန်23ရုပ်ကိုဒီကနေ့တရားရုံးမှာကြားနာစစ်ဆေးပါတယ်။905ခွေအမှုအတွက်တရားပြိုင်တပ်ပြီးအမိစရင်ခြေသတင်းပတ်ထဲမှာတင်သွင်းဖို့ကိုလည်းတရားရုံးကတောင်းခံခဲ့ပါတယ်။တောင်းဆန်းစုကြီးနဲ့စစ်ကောင်စီဆွဲဆိုထားတဲ့အမှုတွေနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုနားလောင်ပြောပြပေးပါရှ ူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်မှုဆိုတဲ့ရာဇသက်ကြီးဥပဒေပုံမှား905ခခွင်နဲ့တရားရုံးကဆွဲချက်တင်မှုလက်ခံခဲ့ပါတယ်ဒီကနေ့မှာအဲ့ဒီအမှုကိုနှိပ်ပြီးတော့တည်တံတရားရုံးမှာဆက်လက်ကြားနာခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ရှင်နဲ့ဦးခင်မောင်စောက BOA ကိုပြောပါတယ
်ပထမတစ်ခုက905ခခွေပေါ့နော်နောက်တစ်ခုကတဘာဝဘေး25ပေါ့ပထမဆုံးရာဇကြီး905ခခွေအမှုစာခေါ်ပါတယ်အဲ့ဒီအမှုကတရင်ချင်းကဆွဲချက်တင်ထားပြီးသားပြန်ခေါ်တက်တယ်ကျွန်တော်တို့ဘက်ကနေဒီတော့မှခေါ်ချင်ပါတယ်လို့ပြောထားတာဖြစ်တယ်တော့ဒီနေ့ရုံးချင်းမှာအဲ့ဒီပြန်ခေါ်တက်တယ်နှစ်ယောက်ကိုစစ်ပါတယ်တရလူနဲ့အမှုစရေရရှိပါဒီကျွန်တော်နောက်ချင်းမှာအစုဆဲခံရဒီဘက်ကတက်တဲ့စီးတင်ဖို့ရုံကပြောပါတယ်ဟိုကတဘာဝပြီးသူတရားအမှုပေါ့အဲ့ဒီအမှုခေါ်ပါတယ်သို့တော့ဒီအမှုမှာကဒီနေ့စစ်ဖို့ကကိုတက်စီနောက်ဆုံးကြံတဲ့တက်စီတယောက်နဲ့အမှုစီရေရရှိအဲ့ဒါဆီမှာပါအဲ့တော့ဒီကြံတဲ့တက်စီကဒီနေ့လည်းမလာပါဘူး
လာမယ့်အပတ်မှာပုံမှန်905ခခွေအမှုအတွက်ဒေါအောင်ဆန်းစုကြည်ဘက်ကတက်တင်နာမည်စင်တင်တင်ဖို့ရှင်းနေရေးဘက်ကပြင်ဆင်နေပြီဆိုပေမဲ့ဘယ်နှယောက်တင်ပြမလဲဆိုတာကိုတော့ရှင်းနေရေးကမပြောပါဘူး။နောက်ပြီးတော့ဒေါအောင်ဆန်းစုကြည်တို့ကိုပုံမှန်905ခခွေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့တဲ့တရားရုံးဆုံးဖြတ်ချက်အပေါ်အထက်တရားရုံးစီပြင်ဆင်လျှောက်ထားဖို့ရှင်းနေရေးကဆောင်ရွက်နေပါတယ်။အကောင်ဆုံးရလာမျိုးလင့်ပြီးတော့ပြင်ဆင်ချက်တင်သွားမယ်လို့ရှင်းနေဦးခင်မောင်ကောကပြောပါတယ
်။ဆွဲချက်ကိုတင်ဖို့တော့ဥပ္ပါရှိပါလေဗျ။အဲ့ဒါတလအတွင်းတရားပါဗျ။ခရိုင်ရုံးကိုတင်ရပါမှာ။နော်။ဘူအားကြီးကတော့ဆွဲချက်ကျင့်သမှုတက်တယ်လို့ပြောထားတာ။ဘာမှမပြောဘူး။ဒါလည်းဟုတ်ကောအတိအလေးမပြောပါလား။လုံးချင်ရှိတာကိုအပြည့်လုပ်ပြန်ထားပါပဲ
။လက်ရှိဒေါအောင်ဆန်းစုကြည်အမှုတွေမှာတရားလိုဖက်ကနောက်တိုးတက်တည်တွေတင်ဖို့လှုပ်ဆောင်နေရရှိပေမဲ့တရားခံဖက်ကတက်တည်တင်တွင်မှုတွေကိုတရားလိုဖက်ကန့်ကွက်တာကြောင့်ပယ်ချခံရရဖြစ်နေတယ်လို့လည်းရှင်းနေရကပြောပါလေ။ဒီကနေ့စစ်ဆေးတဲ့နေပြီးတော့အမှုတွေကတော့လာမယ့်အောက်တိုဘာ9ရက်နေ့မှာဆက်လက်စစ်ဆေးသွားမှာပါ။လာမယ့်အောက်တိုဘာ10ရက်နေ့မှာတော့မန္တလေးမှာဆွဲဆိုတဲ့အကတိလိုက်စားမှု၄မှုအပေါ်တောင်အောင်ဆန်းစုကြည်ကိုစပြီးတော့စစ်ဆေးတော့မှာပါ။ဒီအမှု၄မှုကိုနေပြီးတော့အထူးတရားရုံးမှာတောက်တာနေတိုင်းတပတ်ချားတခါဆစ်ဖို့ရှိနေပါတယ်။တောင်အောင်ဆန်းစုကြည်အမှုတွေအဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးမစ္စတာရှောင်းတာနာကိုဥတီဆွဲဆိုတဲ့အမှုနိုင်ငံတော်လျှို့ဝှက်ချက်အုပ်ရေပုံမှ3%ခန့်နဲ့အမှုကိုလည်းအပတ်စဉ်ကြာတာပတိနေ့တိုင်းစစ်ဆေးဖို့ရှိပါတယ်။အသက်86နှစ်အရွယ်ဒေါအောင်ဆန်းစုကြည်ကိုစရုပ်ချုပ်ရေးကောင်စီကအမြင့်ဆုံးပြစ်ဒဏ်ချမှတ်ခံရနိုင်တဲ့ဥပဒေနဲ့တရားဆွဲဆိုထားတာဖြစ်ပြီးဆွဲထားတဲ့အမှုတွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေါင်းမယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့အနည်း90နီးပါး၊နှစ်ရှည်1000ဒဏ်ချမှတ်ခံရနိုင်တဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်။